ိုင်းပြည်ရဲ့လျှက်စစ်ဓာတ်အားလုံလုံလောက်လောက်မရတဲ့မြန်မာနိုင်ငံကိုလျှက်စစ်ဓာတ်အားပေးရေးဆိုင်ရာအကူအညီတွေပေးသွားမယ်လို့ကမ္ဘာ့ဘဏ်လက်အောက်ကအပြည်ပြည်ဆိုင်ရာငွေကြေးကော်ပိုရေးရှင်းကပြောလိုက်ပါတယ်။အာဏာပိုင်အစိုးရအနေနဲ့ရှစ်လာမဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာပြည်သူကိုရှေ့တန်းတင်ပြီးတော့ရဲရဲဝင့်ဝင့်ဆောင်ရွက်တင်တာတွေကိုဆောင်ရွက်ဖို့လိုအပ်တယ်လို့လည်းဒီကမ္ဘာ့ဘဏ်တာဝန်ရှိသူတွေကရန်ကုန်မြို့မှာအင်ကာနေကသတင်းစာရှင်းလင်းပွဲကျင်းပစဉ်မှာတိုက်တွန်းသွားခဲ့ပါတယ်။ဒီသတင်းအပြည့်အစုံကိုတော့သတင်းစာရှင်းလင်းပွဲကိုတွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။လူလေးဦးမှာတဦးသာလျှက်စစ်တာသုံးဆွဲခွင့်ရတဲ့မြန်မာနိုင်ငံကိုလျှက်စစ်တာနဲ့ပတ်သက်ပြီးတော့အကူအညီတွေပေးဖို့ဆောင်ရွက်သွားမှာဖြစ်တယ်လို့ကမ္ဘာ့ဘဏ်အကြီးအကဲတွေကပြောလိုက်ပါတယ်။မြန်မာနိုင်ငံအနေနဲ့လာမယ့်ကာလတွေမှာရင်းနှီးမြှုပ်နှံမှုတွေကိုဖိတ်ခေါ်နိုင်ဖို့အတွက်ကောင်းမွန်တဲ့လျှက်စစ်တာတွေရရှိဖို့လိုတယ်လို့လည်းကမ္ဘာ့ဘဏ်အမှုဆောင်ရာရှိချုပ်မစ္စတာဂျင်အောင်ဂျိုင်းကဒီကနေ့မှာပြောခဲ့တာဖြစ်ပါတယ
်။ They aim to help the government to attract private investment together with public investment. In the end, our power sector investment will help the government help the country.
နိုင်ငံပိုင်ယင်းနှီးမြှုပ်နှံမှုတွေအစားပုဂ္ဂလိကယင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်ဖို့အစိုးရကိုအကူအညီပေးဖို့ကျွန်တော်တို့ရည်ရွယ်တာပါ။စွမ်းအင်ကဏ္ဍယင်းနှီးမြှုပ်နှံမှုမှာအစိုးရကိုရောတိုင်းပြည်ကိုပါတတ်နိုင်တဲ့ရည်ရှိခံမဲ့လလန်းမိနိုင်တဲ့ခြေနေမျိုးရောက်အောင်ကူညီဖို့ဖြစ်ပါလေ
။ရေအားလျှက်စစ်စက်ရုံတွေရဲ့ထုတ်လွှတ်ပေးနေတဲ့ပမာဏညော့နေနေတာတွေ၊သဘောတန်းငွေကိုအကန့်အသတ်နဲ့ထုတ်လွှတ်နေတာတွေကြောင့်ပြည်တွင်းမှာလျှက်စစ်ဓာတ်အားအလုံးလောက်မရတာလို့လည်းမစ္စတာဂျီအောင်ဂျန်းကသုံးသပ်ပြောကြားခဲ့ပါလေ။ကမ္ဘာ့ဘဏ်အနေနဲ့လာအိုနိုင်ငံ၊ဗီယက်နမ်နိုင်ငံတွေကိုလည်းလျှက်စစ်ဓာတ်အားတိုးမြင့်ထုတ်လွှတ်နိုင်ဖို့ကူညီဆောင်ရွက်ပေးခဲ့တဲ့ဥပမာတွေရှိခဲ့တယ်လို့လည်းကမ္ဘာ့ဘဏ်ပြောခွင့်ရသူတွေကဆိုပါတယ်။လက်ရှိမြန်မာနိုင်ငံဟာအရက်သားအစိုးရရဲ့အုပ်ချုပ်မှုအောက်မှာရှိနေတဲ့အတွက်အစိုးရအနေနဲ့ပြည်သူကိုရှေ့တန်းတင်ပြီးတော့ကောင်းမွန်တဲ့အပြောင်းအလဲတွေဖြစ်အောင်ရေးရဲဝင်းဝင်းလှုပ်ဆောင်တင်တာတွေကိုလှုပ်ဆောင်မှုလိုတယ်လို့လည်းမစ္စတာဂျီအောင်ဂျိုင်းကထောက်ပြပြောဆိုပါတယ်။ကမ္ဘာ့ဘဏ်ကမြန်မာနိုင်ငံကိုလက်တလောချင်းငွေအဖြစ်အတိုးမဲ့အမေရိကန်ဒေါ်လာ165သန်းကိုပံ့ပိုးပေးထားတာဖြစ်ပြီးတော့မကြသေးခင်တုန်းကလည်းကျေးလက်ဒေသမှာရှိတဲ့ကျောင်းတွေစေယုံတွေအတွက်ဒေါ်လာတန်း80ကိုလည်းချထားပေးခဲ့ပြီးဖြစ်ပါတယ်
။ One particular area is a very interesting amount to highlight, which is the $80 million grant.For community-driven development that will enable villagers to improve schools, clinics, roads, and water supply.
ထူးထူးခြားခြားမိမောင်းထိုးပြခြင်းနဲ့တစ်ချက်ကတော့ကျေးရွာတွေမှာကျောင်းတွေ၊ဆေးကန်းတွေ၊ကျေးလက်ဒေသရေရရှိရေးစတာတွေတိုးတက်ဖို့အတွက်ဖွံ့ဖြိုးမှုတင်နန်းတွေပေးဖို့ကမ္ဘာ့ဘဏ်ကအမေရိကန်ဒေါ်လာတန်း80အထောက်အပံ့ပေးခဲ့တာပါပဲ
။ပြည်တွင်းငွေရရှိဖို့အတွက်ဆောင်ရွက်နေတဲ့ကာလမှာမြန်မာနိုင်ငံငွေရေးစင်တာကိုပံ့ပိုးကူညီတာတွေလှုပ်ဆောင်မှာဖြစ်တယ်လို့အစိုးရဆုံးအခြေအနေကိုရောက်နေတဲ့ပြည်ရင်းကလေယာကဏ္ဍကိုလည်းပံ့ပိုးကူညီဖို့အတွက်ဦးစားပေးနယ်မြေတက်မှတ်တာတွေအစိုးရနဲ့ညီနိုင်ဆောင်ရွက်နေတယ်လို့လည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာကမ္ဘာ့ဘဏ်တာဝန်ရှိသူတွေကပြောပါရယ်ပြည်ရင်းမှာလိုအပ်နေတဲ့စစ်သွေးရေးစနစ်ကောင်းတွေဖန်တီးပေးနိုင်ဖို့အတွက်လည်းကမ္ဘာ့ဘဏ်ကအကူအညီပေးဖို့တွေရှိတယ်လို့လည်းသူကပြောပါသေးတယ
် So we hope over next few months we'll be able to close the selection of the
လာမယ့်လအနည်းငယ်အတွင်းမှာဆက်သွယ်ရေးလုပ်ငန်းလိုင်စင်တွေကိုရွေးချယ်ပေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။အလားအလာရှိတဲ့ဆက်သွယ်ရေးဝန်ဆောင်မှုပေးနိုင်တဲ့လုပ်ငန်းကိုခက်မြန်မြန်အကောင့်ထဲပုံနိုင်မှုရှိပါတယ
်။ကမ္ဘာ့ဘဏ်လုပ်ငန်းစုကအကြီးအကဲပိုင်းတာဝန်ရှိသူတွေဟာမြန်မာနိုင်ငံကိုဖေဖော်ဝါရီလထဲမှာရောက်ရှိခဲ့တာဖြစ်ပြီးတော့တမရဦးသိန်းစင်အပါအဝင်သက်ဆိုင်ရာခေါင်းဆောင်ပိုင်းတာဝန်ရှိသူတွေနဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။တစ်ချိန်တည်းမှာပဲအစိုးရနဲ့တိုက်ခိုက်ပါတီတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်နဲ့လည်းကမ္ဘာ့ဘဏ်တာဝန်ရှိသူတွေတွေ့ဆုံခဲ့ပြီးတော့စင်းရဲတဲ့လူတန်းစားတွေရဲ့ဘဝကိုမြင့်တင်ပေးဖို့နီလန်းတွေနဲ့ပတ်သက်ပြီးတော့ဘယ်လိုဆောင်ရွက်နိုင်မလဲဆိုတာတွေကိုအဖြေရှာခဲ့ကြပါသေးတယ်ခင်ဗျာ